တနင်္ဂနွေမှာအေရှန်အန်ဝန်ယောဂဘုတ်နဲ့ရာတီတိုကွေးကြောင့်တေဆုံးသူဒီကနေ့ထိ22ဦးတည်ရှိနေပါပြီ။ယောဂဘုတ်တွေ့ရှိမှုနဲ့တေဆုံးမှုစီးရင်နဲ့ပတ်သက်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပမောက္ခဒေါက်တာကင်ငင်ကြီးကအခုလိုပြောပါရစေ။2019ခုနှစ်မှာတော့လူထောင်ကျော်ကိုတွေးစစ်ကြည့်ရမှာ458ယောက်မှာ H1N1 ယောဂဘုတ်တွေ့ရှိခဲ့ပြီးအဲ့ဒီယောဂဘုတ်နဲ့တည်ဆုံးသူ38ယောက်တိရှိခဲ့ပါတယ်။အခု2019မှာတော့ကချင်ကယားကရင်နဲ့ရှမ်းပြည်နယ်အစီပိုင်းတို့ကလွဲပြီးကြံတန်းဒေသကြီးတွေမှာ H1N1 ယောဂဘုတ်အပါအဝင်အခြားရာသီတုပ်ကွေးဖြစ်ပွားမှုတွေတွေ့နေရပါတယ်။ဒီနှစ်အတွင်း H1N1 PDN09 ယောဂဘုတ်နဲ့တည်ဆုံးသူအများစုဟာရန်ကုန်တိုင်းဒေသကြီးကဖြစ်ပါတယ်။ရန်ကုန်မြို့ဟာအခြားတိုင်းနယ်ပြည်နယ်တွေထက်လူဦးရေထူထပ်ပြီးရာသီတုပ်ကွေးယောဂဘုတ်ကူးစက်နိုင်ရေးပုံများတဲ့အတွက်အခုလိုတည်ဆုံးမှုမြင့်လာလဲဖြစ်ပါတယ်။အခုလိုရာသီတုပ်ကွေးတွေဟာအသက်ရှူလမ်းကြောင်းကတစ်ဆင့်ကူးစက်တဲ့ယောဂဘုတ်ဖြစ်တဲ့အတွက်ကူးစက်လွယ်တဲ့ယောဂဖြစ်ပါတယ်။လက်ရှိအချိန်မှာတော့ရာသီတုပ်ကွေးယောဂဘုတ်ကိုထိန်းချုပ်ရေးလုပ်ငန်းဆောင်ရွက်နေရတဲ့ပတ်သက်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနတိုးချဲ့ကာကွယ်ဆေးနဲ့ကူးစက်ဌာနကအဖွဲ့ခေါင်းဆောင်ဒေါက်တာရဲလင်းနိုင်ကအခုလိုဖြေကြားပါတယ
်။ဟောပေါ့ကျွန်တော်အနေနဲ့လက်ရှိဆောင်ရွက်နေတာတော့အဲ့ဒီယောဂဖြစ်ပွားနိုင်တဲ့ထိန်းချုပ်မှုတွေပေါ့နော်ကျွန်တော်ကဒီအဓိကဒီလိုလိုအသိပညာပေးခြင်းတွေလုပ်နေတယ်။နောက်ပြီးတော့ယောဂဆောက်ကျဲကြည့်ရှုရဲ့လုပ်ငန်းတွေလုပ်နေတယ်ပေါ့။ဒီနေ့ကျွန်တော်ကဆေးရုံတွေကနေပဲပို့ရယူတယ်။နောက်ပြီးတော့ကျွန်တော်ဒီဝိသားကျမကြီးတက်ခွဲခန်းကကျွန်တော် case ပေါ့နော် positive fitness case တွေပေါ့နော် SNE တွေကိုကျွန်တော်ကယူတယ်။ဒါနဲ့ခွဲခြမ်းဆိတ်ဖြာပြီးတော့ကျွန်တော်ကဒီသက်ဆိုင်ရာမြို့နယ်တွေကိုကျွန်တော်ကတင်ပေးတယ်ပေါ့။တင်ပေးပြီးဆိုပြီးတော့အဲ့ဒီယောဂဖြစ်တဲ့လူတွေနဲ့ထိတွေ့နိုင်တဲ့ထိတွေ့တဲ့လူတွေပေါ့နော်။ထိတွေ့တဲ့သူတို့ရှိတဲ့အိမ်တွေပေါ့။အိမ်တွေကိုကျွန်တော်ကကျမကြီးထားတာနေရာဝင်ဆင်းပြီးတော့ဒီကျန်တဲ့ယောဂဖြစ်တဲ့လူတွေရှိပေါ့အဲ့ဒီလိုသိတာကျွန်တော်ကဆောင်ကျဲကြည့်ရှုတဲ့ဟာမျိုးတွေလုပ်နေရပေါ့နော
် H1N1 ယောဂဘုကြောင့်တည်ဆုံးသူအများစုဟာအသက်ငယ်ရွယ်လွန်းသူတွေနဲ့အသက်ကြီးရင်ပြီးယောဂခံရှိသူတွေတည်ဆုံးကြတာဖြစ်ပါတယ်ကျန်မာရေးဝန်ကြီးဌာနကတော့ရန်တီတုတ်ကွေးနဲ့ပတ်သက်ပြီးအသိပညာပေးတာတွေမကြာခဏထုတ်ပြန်ပေးနေပါတယ်ဒါအပြင်ရာသီတုပ်ကွေးယောဂလက္ခဏာတန်တရားရှိရင်နှိစက်ရဆေးရုံနေစီအတိပေးပြီးလာရောက်ကုသဖို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ